ကချင်ပြည်နယ်ကတရင်စတားထွက်ရာဒနိုင်းမြို့နယ်ကရွှေမော်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒေသခံ15ယောက်ထက်မနည်းသေဆုံးပြီး10ယောက်ဒဏ်ရာရသွားတဲ့အကြောင်းကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကပြောလိုက်ပါတယ်။ရွှေနယ်ပြည်ရင်ထွက်ရာဒနိုင်းမြို့နယ်စံလွန်ရွှေမော်ကဈေးတဲကိုစင်းနေကစစ်ကောင်စီဘုံကျဲတိုက်ခတ်မှုကြောင့်ရွှေထူးသမားတွေနဲ့ဈေးသွားဈေးလာတွေတိုက်ချေထိခိုက်တဲ့အကြောင်း KIA ပြောခွင့်ရဘုံမူကြီးနော်ဘူးကတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကချင်ပြည်နယ်မှာမချသေးခင်လောက်တွေကစ KIA နဲ့ပူးပေါင်းတပ်တွေရဲ့စစ်စင်ရေးတွေအတွင်းစစ်ကောင်စီတပ်စခန်းတွေလက်လွတ်ဆုံးရှုံးလာနေချိန်မှာပဲလေကြောင်းတိုက်ခတ်မှုတွေလည်းတိုးမြင့်လာနေတာဖြစ်ပါတယ်။ CAPF ကတိကြီးထွားနေတဲ့ရခိုင်ပြည်နယ်မှာလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒေသခံဒါဇင်နဲ့ချီသေဆုံးခဲ့တာကြောင့်ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူခွင့်ရေးလူရှားသူတွေကလည်းသတိပေးနေကြတာပါ။ရန်ပြည်မြို့နယ်ကြောင်းနီမော်ကြီးရွာမှာဇန်နဝါရီလ10ရက်နေ့လေကြောင်းတိုက်ခတ်မှုကြောင့်သေဆုံးသူအနည်းဆုံး40ကျော်နဲ့ဒဏ်ရာရသူက50လောက်ရှိတယ်လို့လည်းဒေသခံတွေကပြောဆိုထားပါတယ်ခင်ဗျာ။